မြောက်ကိုရီးယားကပစိဖိတ်သမုဒ္ဒရာနောက်ဘက်မှာရှိတဲ့အမေရိကန်ပိုင်ဂွမ်ကျွန်းကိုတိုက်ခိုက်မယ်လို့ချိန်ချောက်လိုက်တဲ့အတွက်ဂွမ်ကျွန်းဟာစင်ကာပူနိုင်ငံထက်တည်ငယ်ပေမဲ့စီးရီးယားအရေးပါတဲ့နေရာတစ်ခုဖြစ်လာနေပါတယ်။တစ်ချိန်ကစပိန်လက်အောက်ခံကိုလိုနီနယ်မြေဖြစ်ခဲ့တဲ့ဂွမ်ကျွန်းဟာ19ရာစုအကုန်ကလေးကအမေရိကန်တွေရဲ့လက်အောက်မှာရှိခဲ့တာဖြစ်ပါတယ်။ဂွမ်ကျွန်းဟာအမေရိကန်ပြည်ထောင်စုအတွက်အဓိကစစ်အခြေစိုက်စခန်းအဖြစ်တည်ရှိလာခဲ့ပြီးတော့အမေရိကန်လေတပ်နဲ့ရေတပ်စခန်းတွေကဂွမ်ကျွန်းရဲ့29ရာခိုင်နှုန်းကိုနေရာယူထားတာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနောက်ပိုင်းဟဝိုင်းဩစတြေးလျနဲ့အာရှဒေသနိုင်ငံတွေအားလုံးကြားထဲမှာလည်းအဓိကကြားတဲ့ရင်ကုန်သင်္ဘောဆက်သွယ်ရေးအခြေစိုက်စခန်းတစ်ခုဖြစ်ခဲ့ပါတယ်။စတူယန်ကီလိုမီတာ954ပဲရှိတဲ့ဂွမ်ကျွန်းဟာစစ်သည်9000နီးပါးအခြေစိုက်တဲ့စစ်စခန်းတစ်ခုဖြစ်သလိုဂျပန်နိုင်ငံအိုကီနာဝါကျွန်းမှာလက်ရှိရှိနေတဲ့အမေရိကန်စစ်အင်အားတွေကိုရွှေ့ပြောင်းပေးဖို့ရှိနေတာကြောင့်အနာဂတ်မှာလည်းထောင်နဲ့ချီတဲ့စစ်သည်တွေချထားဖို့မျှော်လင့်ရပါတယ်။ဒါပြင်ဒုတိယကမ္ဘာစစ်ကစပြီးတော့အမေရိကန်စစ်လေယာဉ်တွေအဓိကအခြေစိုက်တဲ့စစ်အခြေစိုက်စခန်းဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဂျပန်နိုင်ငံကိုဘုံကျက်တိုက်ခဲ့ဖို့အတွက်ဂွမ်ကျွန်းမှာ1944ခုနှစ်ကလေတပ်စခန်းတည်ဆောက်ခဲ့ပြီးတော့အဲ့ဒီအချိန်ကလေးကစပြီးတော့ဂွမ်ကျွန်းမှာလေတပ်နဲ့ရေတပ်အင်အားတွေကိုဆက်ပြီးတော့ထားရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ။